ထိုင်းမြန်မာနယ်စပ်ကိုတွားရောက်လေ့လာခဲ့တဲ့ AIPMC အဖွဲ့ဟာမဲဆောက်မြို့ကနေဒီကနေ့ညနေပိုင်းကဘန်ကောက်မြို့ကိုပြန်လည်ရောက်ရှိလာပြီဖြစ်ပါတယ်။ RFA ကအဖွဲ့ကိုဆက်သွယ်မေးမြန်းရမှာစင်ကာပူနိုင်ငံကပြည်သူ့လွှတ်တော်ကိုယ်စားလှယ် Mr. Charles Chong ကိုမေးမြန်းခွင့်ရခဲ့ပါတယ်။ပထမဆုံးဒီခီးစဉ်နဲ့ပတ်သက်ပြီးသူ့အမြင်ကိုမေးမြန်းရမှာပြန်ပြောရတာတော့ဝမ်းနည်းစရာပါဗျာလို့အစချီပြီးအခုလိုပြောပါတယ်။
Reports about it. It's the first time I'm seeing it firsthand. Quite an eye opener for me in the sense that I did not.
မြန်မာဒုက္ခသည်တွေနေထိုင်တဲ့စခန်းကိုရောက်ပြီးသူတို့နဲ့တွေ့ဆုံစကားပြောကြည့်မှပထမဆုံးအချိန်အနေနဲ့ကျွန်တော်သိမြင်လိုက်ရတာကတော့မြန်မာနိုင်ငံပြည်ထနာဟာအတော်လေးကိုစိုးဝါနေတာသိမြင်နိုင်ကြောင်းဒုက္ခသည်စခန်းကလူတွေကိုကြည့်ပြီးတော့မြန်မာနိုင်ငံကအခြေအနေကိုရောင်မြန်ဟပ်ပြီးမြင်နိုင်တဲ့အကြောင်းမြန်မာပြည်သူတို့ရဲ့ဒုက္ခကိုဒုက္ခသည်စခန်းကကိုစားပြုနေတယ်လို့ပါပဲလို့ပြောပါတယ်။ AIPMC အဖွဲ့တွားရောက်ခဲ့တဲ့စခန်းကတော့ထိုင်းနိုင်ငံတွင်းမှာမြန်မာဒုက္ခသည်တွေအများဆုံးနေထိုင်တဲ့မဲဆောက်မြို့အနီးကမဲလဒုက္ခသည်စခန်းဖြစ်ပါတယ်။ဒီစခန်းမှာမြန်မာဒုက္ခသည်4000ကျော်နေထိုင်ပါတယ်။ဒါ့အပြင် AIPMC အဖွဲ့ဟာမဲဆောက်မြို့ကဒေါက်တာစင်တီယံမောင်ရဲ့စီကန်းကိုလည်းလေ့လာခွင့်ရခဲ့တယ်လို့ဆိုပါတယ်။စီကန်းထဲမှာမြန်မာနိုင်ငံတွင်းကလာရောက်စေကုသခံယူနေသူများထိုင်းနိုင်ငံမှာအလုပ်လုပ်နေတဲ့မြန်မာအလုပ်သမားများနဲ့လည်းတွေ့ဆုံခွင့်ရခဲ့တယ်လို့ဆိုပါတယ်။ဒီတွေ့ဆုံပွဲတွေကလည်းဆင်လဲမြန်မာပြည်တွင်းကဖြစ်ပျက်မှုတွေကိုခံမှန်းနိုင်တယ်လို့ဆိုပါတယ်။ဟုတ်ကဲ့ခင်ဗျာဒီလိုအနေအထားတွေတွေ့မြင်ရတဲ့အခါမှာ AIPMC အနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးဘာများဆက်လုပ်ဖို့ရည်ရွယ်ချက်ရှိပါလဲခင်ဗျာ
Should be highlighted to our people in our respective subdivision countries and to our government also.
ဒီလိုလို့တော့ကိုယ်စားလှယ်တယောက်အနေနဲ့ဒီအကြောင်းတွေကိုကျွန်တော်တို့ရဲ့ပြည်သူတွေကိုမိမောင်းထုတ်ပြမှာဖြစ်တယ်လို့ပဲကျွန်တော်တို့အစိုးရနဲ့အတူသက်ဆိုင်ရာနိုင်ငံတွေကိုလည်းပြောပြမှာပါမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေရပ်တန့်ကရပ်နိုင်ဖို့မြန်မာနိုင်ငံတွင်းကပြဿနာတွေကိုမြန်မြန်ဆန်ဆန်အဖြေရှာနိုင်ဖို့တိုက်တွန်းဆောင်ရွက်သွားမှာဖြစ်ပါတယ်လို့မစ္စတာ Charles Chong ကပြောပါတယ်ဆက်လက်ပြီးထိုင်းမြန်မာနယ်စပ်ကိုမရောက်ဘူးသေးတဲ့ AIPMC အဖွဲ့ဝင်တွေနဲ့အတူတခြားသောအင်ဂျင်ရဲ့နိုင်ငံတွေကပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေကိုမြန်မာနိုင်ငံအခြေအနေကိုတွားရောက်လေ့လာနိုင်ဖို့တိုက်တွန်းမှာဖြစ်ကြောင်းစသဖြင့် Mr. Charles Chong ကပြောသွားပါတယ်ခင်ဗျာ